ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အမှတ်2669ကိုအမေရိကန်ပြည်ထောင်စုကနေထောက်ခံတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးလင်ဒါ သောမတ်စ် ဂရင်းဖီးလ်ကဒီဇင်ဘာ27ရက်ဗိုလ်တော်ဦးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီဆုံးဖြတ်ချက်ကနေနိုင်ငံတကာအတိုင်းအဝန်းကနေတောင်းဆိုနေတဲ့မြန်မာစစ်တပ်ရဲ့ကြက်မဲ့ဖွဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တရားမဲ့ဖမ်းဆီးထားသူတွေချက်ချင်းလွှတ်ဖို့လူသားဆန္ဒမှုအထောက်အကူတွေပေးခွင့်ပြုဖို့လူနည်းစုအဖွဲ့အစည်းကိုအကာအကွယ်ပေးဖို့နဲ့မြန်မာလူထုလူ့အခွင့်အရေးကိုလေးစားဖို့အတွက်လှုပ်ဆောင်ခွင့်ရတော့မယ်လို့ပြောပါတယ်။အရသာပြည်သူနဲ့အရက်ပဲအခြေခံဆောက်အုံတွေတိုက်ခိုက်ခံရမှုနဲ့အပြစ်မဲ့ကလေးငယ်တွေအမျိုးသမီးအမျိုးသားအများပြားတေချေခဲ့ရတဲ့အတွက်အထူးစိုးရိမ်ကြောင်းနဲ့ဆုံးဖြတ်ချက်မှာဖော်ပြပါတယ်။မြန်မာပြည်သူတွေအကြီးအကျယ်ခံစားနေတဲ့ကြားကမြန်မာစစ်တပ်ကဒေသရင်းမတည်ငြိမ်ရေးဆက်ဆက်ဆက်လုပ်နေတယ်လို့ဒုက္ခသည်ပြဿနာကြီးထွားလာပြီးတော့ဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါတရက်ထိခိုက်စေတယ်လို့လည်းပြောပါတယ်။အခုကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်လိုက်တဲ့ဆုံးဖြတ်ချက်အမှတ် 2669 ဟာမြန်မာနိုင်ငံတွင်တွေးမြေကြမှုတွေရပ်ဆိုင်းစီဖို့ခြေလှမ်းပြဖြစ်ပြီးဒီတဲ့ပို့ဆောင်ရွက်ဖို့ရှိတယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။ဒါပြင်အာဆီယံရဲ့ဘုံသဘောတူညီချက်900အကောင့်ထဲဖို့ရေးပံ့ပိုးပေးဖို့မြန်မာစစ်တပ်ကိုသူ့ရဲ့ရက်ဆက်မှုကျူးလွန်မှုတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့ဆက်လုပ်နိုင်မယ့်အခွင့်အလမ်းကိုလုံခြုံရေးကောင်စီအနေနဲ့အမိရဆုတ်ခံရမယ်လို့လည်းပြောပါတယ်။